Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဖေဖော်ဝါရီလ4ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကီထိုက်ပါAmerican FBI စုံစမ်းရေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းစွပ်စွဲထားတဲ့အငင်းပွားပွဲမှတ်တမ်းဟာရှက်ဖွယ်အမှားကြီးဖြစ်တယ်လို့အောက်လွှတ်တော်တရားရေးကော်မတီကဒီမိုကရက်အမတ်ကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံတွင်ကမြန်မာဒုက္ခသည်တွေအခြေခံလူ့ခွင့်ရတောင်မရဘူးလို့ကုလလူ့ခွင့်ရကိုယ်စားလှယ်ရဲ့ပြောဆိုချက်ကိုထိုင်းနိုင်ငံသားရေးဝန်ကြီးဌာနကကန့်ကွက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုတော့ကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင
်ကောင်းပါပြီရှင်ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်ဒုက္ခသည်တွေရဲ့ကလေးတွေဟာထိုင်းနိုင်ငံသားဖြစ်ခွင့်မရှိပေမဲ့ထိုင်းပညာရေးကိုတော့အခမဲ့တင် जा ခွင့်ရကြတော့မယ်ဆိုတဲ့တွင်မှာကတော့
ဒီထိုင်းကလေးနဲ့တန်းတူပြီးတော့အခွင့်အရေးရတယ်ဒီအသက်15နှစ်အထိပညာရေးကွန်ဆန်စီမရှိပေမဲ့တက်ခွင့်ရှိတယ်နောက်ပြီးတော့သူကျောင်းမှာဆိုလို့ရှိရင်လည်းအဟာရတွေနောက်ပြီးတော့ဒီကျောင်းလှုပ်ရှား
မှုရွှေပြောင်ကျောင်းဆရာတို့ပြောတော့တာပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါဒါအပြင်အာဖရိကတိုက်မှာကာလာဝမ်ယောဂါစူးကြီးပြန့်ပွားမှုကိုခင်မီဒရုန်းယာဉ်တုံးပြီးတော့ဘယ်လိုဖြေရှင်းမှုကြိုးစားနေတယ်လဲဆိုတဲ့တဲ့ရင်ကဘာတဝါငါအလွန်ကျွံဖတ်လို့ငါမျိုးစိတ်အတော်များများမျိုးတုံးလူနေအခြေအနေရောက်လာနေတဲ့အကြောင်းတွေအပြင်တချင်းကအာရှတိုက်ရဲ့ဂုံယူဆရာအာဖဂန်တို့ရဲ့ရိုးရအမှုပညာလက်ရာတွေစစ်ပွဲတာကြောင့်ပျောက်ွယ်လူနေအခြေအနေနဲ့ရင်ဆိုင်လာရတဲ့အကြောင်းတွေကိုလည်းသတင်းတွေပြီးမှပြေဆုံးကြမှာပါခုတော့သတင်းတွေနဲ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်တင်နေထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI စုံစမ်းရေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းစွပ်စွဲထားတဲ့အငင်းပွားပွဲမှတ်တမ်းဟာရှက်ဖွယ်အမှားကြီးဖြစ်တယ်လို့အောက်လွှတ်တော်တရားရေးကော်မတီကဒီမိုကရက်အမတ်တဦးကမနေ့စနေနေ့မှာပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံရေးလောကမှာပြီးခဲ့တဲ့သတင်းပတ်အတွင်းလွှမ်းမိုးထားတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကထုတ်တဲ့မှတ်တမ်းဟာဆိုရင်ရှက်စရာကောင်းလာတယ်လို့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျေရိုနေဒါကတုံ့ပြန်ပြောဆိုတာဖြစ်ပြီးRepublican အောက်လွှတ်တော်အမတ်တွေရှက်တင်တယ်လို့လည်းပြောဆိုပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒီဗိုင်းနူးနက်စ်ရဲ့နူးနက်စ်မှတ်တမ်းလို့ခေါ်တဲ့မှတ်တမ်းဟာဆိုရင်ဥပဒေအပေါ်မှာတသက်မဲ့လမ်းလွဲသွားစေပြီးအကြီးအကျယ်မှားယွင်းမှုဖြစ်တယ်လို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကပြောတဲ့လွှတ်တော်အမတ်နက်လာရဲ့စာမျက်နှာ6မျက်နှာပါမှတ်တမ်းမှာပြောဆိုထားတာပါ။အဲ့ဒီမှတ်တမ်းကိုရုပ်သံတွေကရရှိခဲ့တာပါ။ပြီးခဲ့တဲ့တောက်ချန်နေ့ကထုတ်ပြန်လိုက်တဲ့မှတ်တမ်းမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စီယုံရေးဝန်ထမ်းတဦးကိုထောက်လှမ်းရေးခွင့်ပြုမိတ်ရယူတဲ့နေရာမှာ FBI ကသူ့ရဲ့အခွင့်အာဏာကိုကျော်လွန်အသုံးချခဲ့တယ်လို့စွပ်စွဲထားတာပါ Trump ရဲ့ပြိုင်ဘက် Hillary Clinton ရဲ့ရွေးကောက်ပွဲစီယုံရေးအတွက် Russia ရဲ့ကျွမ်းကျင်သူ Britain the Showhound Christopher Steele စူးစီးပြင်ဆင်ပေးခဲ့တဲ့အချက်လက်တွေ Parkinsco ဥပဒေအကျိုးဆောင်လုပ်ငန်း Fusion GPS သုတေသနလုပ်ငန်းတို့ကိုFBI ကမိခိုးလွန်းအားကြီးခဲ့တယ်လို့လဲ Newness မှတ်တမ်းမှာပြောဆိုထားတာဖြစ်ပါတယ
်။စီးရီးယားနိုင်ငံကသဘုံတွေထိန်းချုပ်ထားတဲ့ဆာရကတ်မြို့နားမှာရုရှားစစ်လေယာဉ်တစ်စင်းစနေနေ့ကပစ်ချခံလိုက်ရပြီးတော့လေယာဉ်ဦးကလေဒီနဲ့ခုံဆင်းပြီးမြေပြင်ရောက်သွားတဲ့အချိန်မှာသဘုံတွေကတပ်ပစ်လိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကလည်းဒီအဖြစ်အပျက်ကိုအတည်ပြုခဲ့ပြီးတော့ရုရှားစစ်လေယာဉ်မှူးဟာရုရှားလို့ SU-25 ဂျက်လေယာဉ်ကိုမောင်းနှင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။လင်းကိုကြည်စံထိမှန်ခဲ့တဲ့ချိန်မှာလင်းမှုကလင်းတဲ့ကနေကန်ထွက်တဲ့ခလုတ်ကိုနှိပ်ပြီးတော့အပြင်ကိုလေးနဲ့ဆင်းခဲ့တာဖြစ်ပါတယ်။လင်းမှုကသူ့ကိုဖမ်းဖို့လာတဲ့သဘုံတွေကိုတနက်နဲ့ပြစ်ခတ်ပြီးတဲ့နောက်အပြန်လန်ပြစ်ခတ်ရင်တည်ဆုံသွားတာဖြစ်တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့စီးရီးယားနိုင်ငံကအရင် Al-Qaeda အဖွဲ့နဲ့ချိတ်ဆက်မှုရှိတဲ့ Tahrir al-Sham သဘုံအဖွဲ့ကပြောကြားလိုက်ပြီးတော့ဒီလေးရင်ကိုပခုံးပေါ်တင်ပြတဲ့လေရင်ပြစ်ဒုံးကြီးလောင်ချာနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ရိုက်တာသတင်းဌာနကတော့ဖော်ပြပါတယ်။ဒါဟာဆီးရီးယားနိုင်ငံထဲမှာသဘုံတွေကရုရှားစစ်လေယာဉ်တွေကိုမြေပြင်ကနေပထမဆုံးအကြိမ်ပစ်ချလိုက်တာဖြစ်တယ်လို့လည်းတချို့သတင်းတွေကပြောပါတယ်။ဒီရုရှားစစ်လေယာဉ်ဟာဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းအစ်လစ်ခရိုင်နယ်ကစာရကတ်မြို့ကိုတိုက်နေတဲ့ဆီးရီးယားအစိုးရတပ်တွေကိုအထောက်ပံ့ပေးနေတဲ့အချိန်မှာအခုလိုပစ်ချခံရတာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းကဆီးရီးယားပြည်သူစစ်တွေအပေါ်တူရကီရဲ့ထိုးစစ်အတွင်းမနေ့စနေနေ့တရက်ထဲမှာတူရကီစစ်သား9ဦးကြာဆုံးခဲ့ရတယ်လို့စစ်တပ်ကပြောပါတယ်။ဆီးရီးယားနိုင်ငံအက်ဖရင်ဒေတာတွင်မှာတူရကီစစ်သားတွေရဲ့တင်ကာတိုက်ခိုက်ခံရတာကြောင့်9ယောက်သေဆုံးခဲ့ရပါတယ်။မ မနစ်စနေနေ့အစောပိုင်းမှာတေဆုံးခဲ့ရတဲ့စစ်သား2ဦးထဲက2ဦးကတော့တိုက်ခိုက်ခံရတဲ့တင်ကားအနီးမှာတေဆုံးတာဖြစ်ပြီးနောက်2ဦးကတော့ဆီးရီးယားနဲ့တူရကီနယ်စပ်မှာကြာဆုံးခဲ့တာပါတင်ကားကိုတိုက်ခိုက်ခဲ့တဲ့ဒေသတွင်းကကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေရဲ့ပြစ်မှတ်တွေကိုနောက်ပိုင်းမှာတူရကီဘက်ကလက်တုပ်ပြန်တိုက်ခိုက်ခဲ့တယ်လို့လည်းစစ်တပ်ဘက်ကပြောဆိုထားပါတယ်တူရကီနိုင်ငံတွင်းကကတ်လူမျိုးစုခွဲထွက်ရေးသမားတွေနဲ့ဆက်ဆက်တဲ့အကြမ်းဖက်ဝါဒစွဲအဖြစ်ဝါရဇွဲအဖွဲ့အဖြစ်တူရကီစစ်တပ်ကသတ်မှတ်ထားတဲ့ဆီးရီးယားနိုင်ငံတွင်းကကတ်လူမျိုးစုတပ်ဖွဲ့ YPG ကိုပြီးခဲ့တဲ့လကစလို့တူရကီဘက်ကထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်ထိုးစစ်အတွင်းတူရကီစစ်သား14ဦးကြာဆုံးခဲ့ရပြီလည်းဖြစ်ပါတယ်ဆီးရီးယားနဲ့တူရကီနယ်စပ်မှာ YPG တွေကိုလုံးဝလက်သင့်ခံမှာမဟုတ်ဘူးလို့တူရကီသမ္မတရဲ့ပြောခွင့်ရအီဘရာဟင်ကာလင်းကမနေ့စနေနေ့မှာပြောဆိုထားပါတယ်ရှင်
အမေရိကတိုက်နိုင်ငံတွေကို9ရက်ကြာခီးစဉ်ဖြစ်နေတော့ရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာမနေ့စနေနေ့ဒုတိယမြောက်နေ့မှာတော့အာဂျင်တီးနားနိုင်ငံမှာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့တန်တမာရေးကိစ္စရပ်တွေကိုဆွေးနွေးပြောဆိုခဲ့ပါတယ်။မက္ကဆီကိုသမ္မတအဖွဲ့ဝင်အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့မက္ကဆီကိုနိုင်ငံမှာတောက်ကြာနေကတွေ့ဆုံပြီးတဲ့နောက်မှာဝန်ကြီး Tillerson ဟာအဲဒီကနေအာဂျင်တီးနားနိုင်ငံရဲ့နာဟောဟော်ပီအမျိုးသားဥက္ကဋ္ဌရှိတဲ့ဘာလိုခေမျိုးကိုစနေနေ့ကရောက်ရှိခဲ့တာဖြစ်ပါတယ်။အဲဒီမှာဝန်ကြီးတယ်လဆန်ဟာအမျိုးသားဥယျာဉ်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးသိပ္ပံနဲ့သဘာဝဝန်ကျင်ထိန်းသိမ်းရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အာဂျင်တီးနားနိုင်ငံကြားလုပ်နေတဲ့ပူးတွဲစီမံကိန်းတွေရဲ့တိုးတက်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါပြင်အမေရိကန်နိုင်ငံကို Fulbright ပညာသင်စုနဲ့လာရောက်ပညာသင်ကြားဖို့အရွေးခံထားတဲ့ကျောင်းသားကျောင်းသူတွေနဲ့လည်းသူတွေ့ဆုံခဲ့ပါတယ်။ဝန်ကြီးတယ်လဆန်ဟာအာဂျင်တီးနားနိုင်ငံဘွီနိုဇာရက်စ်မြို့ကိုတွားရောက်ပြီးအာဂျင်တီးနားနိုင်ငံသားဝန်ကြီးဟော်ဟေးဖော်ရီနဲ့လည်းတွေ့ဆုံဖို့အစီအစဉ်ထားပါတယ်။နောက်ပြန်ဒုနာနေမှာတော့ဝန်ကြီးတယ်လဆန်ဟာအာဂျင်တီးနားသမ္မတမော်ရီစီယိုမက်ခရီနဲ့တွေ့ဆုံသွားဖို့ရှိပြီးတော့အဲ့မှာဗင်နီဇွဲလားနိုင်ငံမှာမကြာခင်ကျင်းပမဲ့ရွေးကောက်ပွဲတွေနဲ့နိုင်ငံရေးပြဿနာလို့ဒေသရင်းကိစ္စရပ်တွေကိုဆွေးနွေးသွားဖို့ရှိပါတယ်။တခြားနိုင်ငံတွေအနေနဲ့လည်းအာဂျင်တီးနားနိုင်ငံရဲ့ဥဆောင်မှုကိုလိုက်ပြီးစီးပွားရေးပြုရင်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်လှုံ့ဆော်မှုမျှော်လင့်တယ်လို့အာဂျင်တီးနားသမ္မတနဲ့မတွေ့ခင်မှာသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားမှာခီးတဲ့တင် Amtrak ရထားနဲ့ကုန်တင်ရထားတစ်စင်းတို့ဒီမကြခင်အမေရိကန်ဆန်တော်ချိန်တနင်္ဂနွေနေ့မနေ့ခင်မကြခင်ကတိုက်မိခဲ့တာကြောင့်နှစ်ဦးသေဆုံးပြီးတော့လူ80ဒဏ်ရာရရှိခဲ့ပါတယ်နယူးယောက်ကနေမိုင်ယာမီကိုသွားတဲ့ခီးသည်တင် Amtrak ရထားကတောင်ကယ်ရိုလိုင်းနားပြည်နယ်ကိုလံဘီယာအနီးမှာကုန်တင်ရထားနဲ့တိုက်မိခဲ့တာဖြစ်ပါလေရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းကလေးညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ထိုင်းနိုင်ငံတွင်ခိုးလုံနေကြရတဲ့မြန်မာဒုက္ခသည်တွေဟာအခြေခံလူ့အခွင့်အရေးတွေတောင်မရဘူးလို့မြမဆန်ရကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တဲ့အပေါ်ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကကန့်ကွက်လိုက်ပါတယ်ဒီပြောဆိုချက်ဟာမျှတမှန်ကန်မှုမရှိဘူးလို့ပြောဆိုတာပါဗက်လိုက်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြမအစိုးရကပြည်ဝင်ခွင့်မပေးတော့တဲ့မြမဆန်ရကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုပြီးခဲ့တဲ့လအတွင်းသွားရောက်ခဲ့ပြီးအစိုးရတာဝန်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံနောက်ဒီခီးစဉ်အဆုံးသက်အစဉ်ခံစားကိုတော့ဖေဖော်ဝါရီလ1ရက်နေ့မှာထုတ်ပြန်ခဲ့တာပါထိုင်းဆိုရအနေနဲ့သက်ဆိုင်သူအလုံးနဲ့အပြူသဘောဆောင်ဆွေးနွေးမှုယုံကြည်မှုတည်ဆောက်တဲ့နေရာမှာယုံကြည်မှုတည်ဆောက်တာနဲ့အပြူသဘောဆောင်ဆက်ဆက်ဆွေးနွေးတာတွေကိုယုံကြည်ထားပြီးဒီယုံကြည်ချက်ကြောင့်ကုလအထူးကိုယ်စားလှယ်နဲ့ထိုင်းဆိုရကိုယ်စားလှယ်တွေတွေ့ဆုံနိုင်အောင်စီစဉ်ပေးခဲ့တာလို့နိုင်ငံသားဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်ထိုင်းဆိုရအနေနဲ့ပြီးခဲ့တဲ့နှစ်ပေါင်း30ကျော်မြန်မာဒုက္ခသည်တသိန်းကျော်ကိုလက်ခံခဲ့တဲ့အကြောင်းအများအပြားကထိုင်းနိုင်ငံမှာမွေးဖွားခဲ့ကြတဲ့အကြောင်းဒီလူတွေအလုံးဟာနေရာထိုင်ခင်းစားနပ်ရိက္ခာပညာရေးကျန်းမာရေးမွေးစရင်ကိုးကွယ်ခွင့်အလုံးရရှိတယ်လို့ထိုင်းနိုင်ငံသားရေးဌာနကပြောဆိုပါတယ်ဒီလူတွေအပြင်ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလုပ်သားတသိန်းကျော်ကိုလည်းလက်ခံထားရတယ်လို့ပြောဆိုထားပါတယ် ဒုက္ခသည်တွေဌာနေပြည်ရေးလုပ်ငန်းစဉ်ဟာဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီကိုယ်သဘောဆန္ဒအလျောက်ဖြစ်စေဖို့ကိုထိုင်းနိုင်ငံအနေနဲ့အမြဲလိုက်နာနေတဲ့အကြောင်းလည်းပြောဆိုပါတယ်မြန်မာဆန်ရကုလသမဂ္ဂအထူးစုံစမ်းရေးမှူးရဟီလီအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုအစီရင်ခံစာတင်သွင်းထားမှာတော့ဒုက္ခသည်တွေအပေါ်တော်ဝင်ထိုင်းဆိုရရဲ့ဆောင်ရွက်ချက်တွေထိုင်းပြည်သူတွေဘက်ကသဘောထားကြီးကြီးနဲ့လက်ခံထားတာတွေကိုထင်ဟပ်ပြီးမျက်မျက်တာတာဆောင်ရွက်ဖို့မျှော်လင့်တဲ့အကြောင်းလဲထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်ကြေညာချက်မှာပြောဆိုထားပါတယ်ရှင်
။အမေရိကန်ဒုသမတမိုက်ပန်စ်ဟာအရှအရှိမြောက်ခီးစဉ်ကိုအခုသတင်းမှမှာစတင်မှာဖြစ်ပြီးတော့ဒီခီးစဉ်တွေမှာသူဟာအိုလံပစ်ပြိုင်ပွဲကနေနိုင်ငံတကာကိုထိုးဖောက်လာနေတဲ့မြောက်ကိုရီးယားရဲ့တန်တမာရေးထိုးစစ်ကိုတံပြန်ဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။American ဒုသမတမိုက်ပန်စ်ဟာတောင်ကိုရီးယားနိုင်ငံမှာမကြာခင်စတင်မဲ့ပြုံချမ်းဆောင်သည့် Olympic ပြိုင်ပွဲကို American အားကစားအဖွဲ့ခေါင်းဆောင်ဖြစ်တဲ့တက်ရောက်မှာဖြစ်ပါတယ်။ဒါပေမဲ့ဒီလိုတက်ရောက်တာဟာအခမ်းအနားတစ်ခုကိုဖဲကျူးဖျက်ယုံတသက်တက်ရောက်တာမျိုးမဟုတ်ပဲမြောက်ကိုရီးယားဘက်ကသူတို့လုပ်နေတာတွေကိုဖုံးကွယ်ဖို့အတွက် Olympic ပွဲကိုတုံးချပြီးတော့နိုင်ငံတကာကိုဝါဒဖြန့်ဖို့လုပ်နေတာတွေကိုတံပြန်ဖို့အတွက်ဖြစ်တယ်ဆိုပြီးအင်မီရိုကြီးတန်းတာဝန်ရှိသူတူကပြောပါတယ်ဒုသမနာပန်စာတွင်လာနေကြရဲ့အမေရိကန်နိုင်ငံအလာစကာပြည်နယ်ကလေတပ်အခြေစိုက်ခန်းမှာရှိတဲ့ပယ်ထိန်တုံးကာကွယ်စနစ်ကိုလေ့လာကြည့်ရှုပြီးတဲ့နောက်သူကဂျပန်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တော့ဗုဒ္ဓနေ့မှာတွေ့ဆုံမှာဖြစ်ပြီးဂျပန်ဝန်ကြီးချုပ်ကသူ့ကိုညစာနဲ့တည်ခင်းအဲ့ခံမှာလည်းဖြစ်ပါတယ်။အဲ့နောက်တော့သူဟာတောင်ကိုရီးယားနိုင်ငံကိုဂျာဇာဝေးနေ့မှာသွားရောက်ပြီးတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ပြီးခဲ့တဲ့တောက်ကြာနေ့ကဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေကိုတယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့အဲ့မှာမြောက်ကိုရီးယားကိစ္စကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။
တောင်ကိုရီးယားနဲ့မြောက်ကိုရီးယားအမျိုးသမီးရေခဲပြင်ဟော်ကီပူးပေါင်းအဖွဲ့အပေါ်ထောက်ခံသူတွေနဲ့ကန့်ကွက်သူတွေဒီကနေ့ဆန္ဒပြခဲ့ကြပါတယ်။ဆွေဒင်ရေခဲပြင်ဟော်ကီအသင်းနဲ့တောင်နဲ့မြောက်ကိုရီးယားပူးတွဲရေခဲပြင်ဟော်ကီအသင်းတို့ရှင်ပြိုင်ကြမယ့်အားကစားရုံအပြင်မှာဒီကနေ့ဆန္ဒပြတာပါ။တောင်ကိုရီးယားနိုင်ငံအင်ချွန်ဆွန်ဟက်ရေခဲပြင်ဟော်ကီအားကစားရုံမှာချစ်ကြည်ရေးကစားပွဲမတိုင်ခင်မှာတောင်နဲ့မြောက်ပူးပေါင်းအဖွဲ့ကကစားသမားတွေကိုကြိုးဆိုတဲ့အကြောင်းနဲ့ငင်းချမ်းရေးအတွက်ထောက်ခံဆန္ဒပြကြတာပါ။ဆောင်ရသည့်အိုလံပစ်မှာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံတို့ပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်နောက်ပြီးတော့လဲဆက်ပြီးတော့ပူးပေါင်းဆက်ဆံရေးတိုးမြှင့်ဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့ထောက်ခံဆန္ဒပြသူတို့ကပြောပါတယ်။တောင်နှင်းမြောက်ကိုရီးယားအမျိုးသမီးရေခဲပြင်ဟော်ကီပူးတဲ့အသင်းကိုစန့်ကျင်ဆန္ဒပြသူတွေကတော့မြောက်ကိုရီးယားအလံနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ပုံတူတို့ကိုစုပ်ဖြဲပစ်ခဲ့ကြပါတယ်ရှင်။
အိန္ဒိယသမုဒ္ဒရာထဲမှာရှိတဲ့မော်ဒိုက်ကျွန်းနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရပြီးတော့မော်ဒိုက်တရားရုံးချုပ်ကသမရအဗ်ဒူလာယာမင်းကိုတရားစွဲပြီးယာရုကနေဖြုတ်ချဖို့တောင်းဆိုမှုတွေကိုအစိုးရဌာနတွေနဲ့လက်မခံဘဲပယ်ချဖို့တတိပေးလိုက်ပါတယ်တရားရုံးချုပ်ကသမရကိုဖမ်းဆီးဖို့ဘယ်လိုအမိန်မျိုးကမဆိုဖွဲ့စည်းပုံနဲ့မညီဘဲတရားဝင်ခြင်းမရှိကြောင်းဒါကြောင့်မော်ဒိုက်ရဲတပ်ဖွဲ့နဲ့စစ်တပ်အနေနဲ့ဒီလိုဖွဲ့စည်းပုံနဲ့မညီတဲ့အမိန်တွေကိုအကောင့်ထဲမှာပေါ်ဖို့ရှင်းနေချုပ်မိုဟာမက်အနယ်ကနိုင်ငံမှာရုပ်သံကနေတဆင့်ဒီကနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကလည်းခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ထိုင်းအစိုးရကလည်းမြန်မာရွှေပြောင်းအလုပ်သမားကလေးတွေအတွက်ထိုင်းချောင်းတက်နိုင်ဖို့ဥပဒေတရက်ကိုဒီရက်ပိုင်းအတွင်းမှာထုတ်ပြန်ခဲ့ပါတယ်မြန်မာရွှေပြောင်းကလေးတွေထိုင်းနိုင်ငံသားဖြစ်ခွင့်မရှိကြပေမဲ့ပညာရေးကျန်းမာရေးလိုကိစ္စရပ်တွေမှာမြန်မာအလုပ်သမားကလေးတွေဟာထိုင်းကလေးငယ်တွေလိုတန်းတူအခွင့်အရေးရှိအောင်ကနန်း73လုံးပါတဲ့အထောက်အထားလက်မှတ်တွေကိုထုတ်ပေးမယ်လို့ဆိုပါတယ်အကြောင်းဆိုကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေအမားကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတွင်းမှာနေထိုင်နေတဲ့မြန်မာရွှေပြောင်းလူသမားတွေအနေနဲ့သူတို့ကမွေးဖွားလာတဲ့ကလေးငယ်တွေကိုထိုင်းကျောင်းတွေမှာထားနိုင်ဖို့အတွက်ထိုင်းအစိုးရကဥပဒေထုတ်ပြန်ခဲ့ပါတယ်ဒီဥပဒေအရထိုင်းကျောင်းတက်တဲ့အခါမှာလဲအထောက်ထားလက်မှတ်တွေရရှိသွားမှာဖြစ်တယ်လို့ဆိုပါတယ်ရွှေပြောင်းကျောင်းဆရာတူပြောပြတာကတော့
အခုထိုင်းအစိုးရနေပြီးတော့ဥပဒေထားထုတ်တယ်ပေါ့နော်ဟိုရွှေပြောင်းမြန်မာနိုင်ငံသားအလုပ်သမားကလေးတွေအကုန်လုံးထိုင်းကျောင်းဟိုတက်ဖို့သူတို့ဟိုဆော်ဩတယ်ပေါ့နော်အာအလုံးထိုင်းကျောင်းတက်ဖို့အဲ့တက်တဲ့ကလေးတွေကလည်းဒီ channel 73လုံးပါတဲ့နိုင်ငံသားအဖြစ်တော့ဖြစ်ခွင့်မရှိဘူးဒါပေမဲ့တို့ဟိုအထောက်ထားလက်မှတ်တွေတခုတို့ထုတ်ပြဖို့ဟိုတို့ဟိုပြင်ဆင်နေရပါတော့
ထိုင်းနိုင်ငံထဲမှာရွှေပြောင်းလူသမားတွေအနေနဲ့တို့ရဲ့ကလေးငယ်တွေကိုလည်းထိုင်းကျောင်းတွေမှာထားတဲ့အခါမှာထိုင်းဥပဒေအရအသက်15နှစ်ထိအခမဲ့ပညာသင်ကြားနိုင်တာကြောင့်ရွှေပြောင်းလူသမားတွေအနေနဲ့ကလေးငယ်တွေကိုထိုင်းကျောင်းတွေမှာထားတင်တယ်လို့ဆိုပါတယ
်ထိုင်းကျောင်းတက်တဲ့ဆိုလို့ရှိရင်ဒီထိုင်းကလေးတွေတန်းတူတို့အခွင့်အရေးရတယ်ဒီအသက်15နှစ်ထိပညာရေးကွန်ကျန်းစီမရှိဘဲတက်ခွင့်ရှိတယ် Now we don't do Dama solution, Aharari, now we don't see John Shambudima, the tank is a tandu, Yale. Diga, you know, who do the new solution to the Dongzin, Domatia, Tongaya, at Dongzin, Dongwin, and be able, no? Time, John Dani do. I think, besides the Balayas to John Wissoni, when we are there, now we don't see Panadi, AD, now we do see. Do you need like a whistle, you know? I do wait. ကျောင်းမှာဆိုလို့ရှိရင်လည်းဒီကျောင်းသုံးတင်ဦးနှစ်ဆောက်တူဟိုသူခမဲ့ထုတ်ပြီ။ဒီကကျွန်တော်ဟိုချစ်ကြောင်းမှာအာပြည်သားကလေးအားလုံးကထိုင်းကျောင်းတက်ဖို့အဲသူတို့ဟိုခွင့်ပြုပြီပေါ့နော်။ထိုင်းကျောင်းတက်ခွင့်ရထားတဲ့ကလေးတွေအနေနဲ့ထိုင်းကျောင်းနေမှာအနည်းဆုံး 6
တန်းပြီးတော့လုပ်ငန်းတွေမှာပေါ့နော်စည်ရိုးဟိုပါလို့လုပ်လို့ရတယ်။နောက်အယောင်ဆိုင်မှာဆိုလို့ရှိရင်လည်းသူလုပ်လို့ရတယ်။ထိုင်းနိုင်ငံထဲမှာကျောင်းတက်နေတဲ့ကလေးငယ်တွေအနေနဲ့ထူးချွန်မှုတွေရှိတဲ့အခါမှာထိုင်းကလေးတွေနီးတူအခွင့်အရေးတွေကိုအပြေအဝရလေ့ရှိတာပါ။တချို့ကလေးတွေဆိုရင်အထောက်ထားလက်မှတ်အမျိုးအစားပေါ်မူတည်ပြီးအခမဲ့ပညာသင်ကြားခွင့်အပြင်အခမဲ့ကျန်းမာရေးဆောက်ရှောက် ထောက်ထားလက်မှတ်တွေရရှိအောင်လှုပ်ဆောင်ပေးလို့ရှိပါတယ်တက္ကသိုလ်တွေတက်တဲ့အခါမှာလည်းထိုင်းနိုင်ငံမှာမွေးဖွားတဲ့ကလေးဆိုရင်ထိုင်းနိုင်ငံသားအဖြစ်ပါတောင်းဆိုခွင့်တွေရှိလာပါတယ်ဒီအတွက်မြန်မာကလေးငယ်တွေအနေနဲ့ထိုင်းဆိုရတောင်းနေမှာတရားဝင်တောင်းနေအနန္တနိုင်ပြီဖြစ်တယ်လို့အထောက်ထားလက်မှတ်တွေလည်းထုတ်ပေးသွားမှာဖြစ်တဲ့အတွက်မြန်မာရှေ့ပြောင်းလို့သမားရေလှုပ်ဆောင်နေသူတ
ရိကတိုင်နိုင်ငံအတော်များများမှာကလာဝမ်းယောဂဆိုကြီးပြန့်ပွားမှုကိုကင်တွဲဖြစ်ရှင်နေရပါတယ်။ယောဂကုသနေတဲ့နိုင်ငံတွေထဲမှာဇမ်ဘီယာနဲ့ကွန်ဂိုနိုင်ငံတို့လည်းပါဝင်ပါတယ်။မာလာဝီနိုင်ငံမှာဆိုရင်လည်းကလာဝမ်းယောဂကြောင့်ပြီးခဲ့တဲ့နိုဝင်ဘာလကစလို့လူ၄ဦးသေဆုံးခဲ့ရတယ်လို့လူ၂၀၀ကျော်လည်းကုသခံရတာပါ။ယောဂကာကွယ်ကုသရေးမှာပို့ပြီးတော့ထိရောက်မှုရှိစေဖို့အတွက်လူနာရေးရှိနိုင်မဲ့နေရာတွေယောဂကုသနိုင်မဲ့နေရာတွေကိုတပ်ပုံရယူဖို့ကုလသမဂ္ဂအဖွဲ့အစည်းကအစီအမံဒရုန်းရင်ကိုပြီးခဲ့တဲ့နှစ်ကမာလာဝီနိုင်ငံမှာစတင်အသုံးပြုခဲ့ပါတယ်။ဒီအကြောင်းလီလွန်ဝဲကနေ VOA အတွက်လာမက်မာစီနာသတင်းပေးပို့ထားတာကိုဆက်ပြီးနားဆင်ပါရှင်။မာလာဝီနိုင်ငံမြို့တော်ကကာလာဝမ်းယောဂါဖြစ်ပွားနိုင်ခြင်းများတဲ့လူနေထူထပ်တဲ့ရပ်ကွက်တွေကိုဓာတ်ပုံရယူနိုင်ဖို့ကုလသမဂ္ဂကလေးငယ်များရမငွေအဖွဲ့ UNICEF ကဒရုန်းယာဉ်ကိုလွှတ်တင်အသုံးပြုခဲ့ပါတယ်။အဲ့ဒီဓာတ်ပုံတွေဟာကာလာဝမ်းယောဂါထပ်မံပြန်ပွားခြင်းမရှိအောင်ကာကွယ်နိုင်မဲ့စီစဉ်တွေရေးဆွဲနိုင်မဲ့မြေပုံတွေဖြစ်လာပါတယ်။ဒီလိုခင်မီနီးပညာရေးထွက်ပေါ်မလာခင်မှာတော့ UNICEF ကယောဂါဖြစ်ပေါ်တဲ့ရက်ကွက်တွေကိုတင်မုံပေါ်မှာမြေဖြူနဲ့ပုံဆွဲပြီးတော့အစီအစဉ်ချခဲ့ရတာပါ UNICEF ကသတင်းစုဆောင်ရေးအဖွဲ့လက်ထောက်ညွှန်ကြားရေးမှူး Mark Hereward ကလုပ်ငန်းအကြောင်းအခုလိုပြောပါတယ်
But it doesn't necessarily give the same kind of contact
ဒီလိုပုံနှိပ်ထားတဲ့ဓာတ်ပုံတွေကိုလူတွေမြင်တဲ့အခါမှာတုံ့ပြန်ပုံတွေကလည်းမတူကြပါဘူးဥပမာပြောရရင်ကြည့်ပါဦးဒါကြီးကဈေးကြီးဟောတာကြီးကအမိုက်ပုံကြီးကိုကြည့်ကြပါဦးညစ်ပတ်နေတာပဲဆိုတာမျိုးပေါ့အခုတော့အမိုက်ပုံကြီးကိုမြင်ပြီးဆိုတာနဲ့ဘယ်နေရာကစပြီးလုံးရမယ်ဆိုတာသိလာပါတယ်
။မာလာဝီနိုင်ငံမှာကာလာဝမ်းယောဂါဖြစ်တဲ့လူတွေလည်းတနည်းတခြားတိုးလာနေပါတယ်။ကာလာဝမ်းယောဂါဟာပိုးကတဆင့်ကူးစက်နိုင်တဲ့ယောဂါဖြစ်ပြီးပြင်းထန်တဲ့ဝမ်းပြဲဝမ်းလျှော်ယောဂါဖြစ်ပွားစေပါတယ်။ယောဂါကုသမခံရရင်နှာရည်ပိုင်းအတွင်းအသက်သေဆုံးနိုင်ပါတယ်။ကာလာဝမ်းယောဂါကိုယောဂါပိုးကူးစက်ထားတဲ့အစာအသောက်နဲ့ရေတို့ကနေကူးစက်တာပါ။မာလာဝီနိုင်ငံကပြည်နယ်ပေါင်း28ခုမှာ16ပြည်နယ်ကိုယောဂါဖြစ်ပွားနိုင်ကြောင်းသတိပေးချက်ထုတ်ပြန်ထားပါတယ်။ကောင်းကင်ဓာတ်ပုံတွေအရဒေတာတချို့ရဲ့မိလာစနစ်မှာလှုပ်ကင်စရာရှိနေတာကိုတွေ့ခဲ့ရပါတယ်။ဒေတာကောက်ယူရေးအဖွဲ့ကရှရစ်ဂွီရာကလည်းအခုလိုပြောပါတယ
်။ We have noted that there is open defecation in the different areas.
ချို့နေရာတွေမှာအဖုံးအုံရှိတဲ့မိလာတွင်းတွေကိုတွေ့ခဲ့ရပါတယ်။နောက်ပြီးတော့နေရာတော်တော်များများမှာလည်းတွင်းအိမ်သာတွေဆက်ပြီးတော့တုံးနေတာကိုတွေ့ခဲ့ရတယ်လို့ရေတွေကိုလည်းအဖုံးအုံမလုပ်ထားကြပါဘူး။
ဒရုန်းယာဉ်နဲ့အခုလိုစမ်းသပ်ရိုက်ကူးပြီးရလာတဲ့ဓာတ်ပုံတွေတွေ့ရှိချက်တွေနဲ့သင်ခန်းစာတွေကိုအသုံးချဖို့မာလာဝီနိုင်ငံမှာဆက်လက်ခွင့်ပြုထားတယ်လို့ UNICEF ကပြောပါတယ်
။ I mean Malawi is very fortunate that it has been Malawi
နိုင်ငံမှာဒီလိုဒရုန်းယာဉ်သုံးပြီးစမ်းသပ်လုပ်ကင်လို့ရတဲ့နေရာတွေရှိနေတာသိကံကောင်းတယ်ဗျ။ဒီလိုခင်မီဒရုန်းတွေကိုသုံးပြီးလုပ်ကင်နိုင်ဖို့လည်းသိကိုအရေးကြီးပါတယ်။မာလာဝီမှာဒရုန်းယာဉ်ကိုသုံးပြီးအကြကြီးဆက်ပြီးလုပ်ကင်နိုင်ပါလိမ့်မယ်။တခြားနိုင်ငံတွေမှာလည်းမကြခင်ဒီအတိုင်းလုပ်ကင်သွားတော့မှာပါ။
တချိန်ထဲမှာပဲကာလာဝမ်းယောဂါတာစီကာကွယ်ရေးလူလူလှုပ်ရှားမှုတွေလည်းပျော်ပွဲရှင်ပွဲတွေထည့်သွင်းပြီးတော့မာလာဝီနိုင်ငံမှာတပြော်တပါဆက်လက်လုပ်ကိုင်ကျင်းပနေပါတယ်ရှင
် VOA
မြန်မာပိုင်းကနေသတင်းတွေနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကမ္ဘာပေါ်မှာတနစ်ကိုငမန်းကောင်ရီတန်းတရာလောက်တပ်ဖြတ်ခံရတယ်လို့မာယာမီတက္ကသိုလ်သုတေသီတွေကတိတ်မကြသိခင်ကပဲခံမှန်းပြောကြားလိုက်ပါတယ်။ငါးအလွန်အကျွံဖန်းခြင်းကြောင့်ငါးမျိုးစိတ်အတော်များများလဲမျိုးရုံးပြောက်ွယ်မဲ့အနေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့ငမန်းတွေစားတဲ့တချို့ငါးအမျိုးအစားတွေမှာတော့မရည်ရွယ်ပဲဖြစ်ပေါ်လာတဲ့အကျိုးဆက်တွေလည်းရှိလာနေတဲ့အကြောင်း VOA သတင်းထောက် Keeping Notch ပေးပို့ထားတဲ့သတင်းကိုတော့ကိုရနိုင်ကပြောပြထားပါတယ်။
လေလာရရှိမှုစတန်းအစ်တစ်ခုရတော့ကဘာဘောကအသားသားသားရဲ့တရိတ်ဆန်တွေဟာကဘာကေယားစနစ်တီတဲကနေပျောက်ွယ်လာနေပြီးအဲ့လိုပျောက်ွယ်လာနေတဲ့အတွက်သူတို့စားသုံးနေတဲ့တရိတ်ဆန်တွေမှာလည်းပြောင်းလဲမှုတွေရှိလာနေတယ်လို့ဖော်ပြလိုက်ပါတယ်အထူးသဖြင့်ငမန်းတွေပျောက်ွယ်သွားတဲ့အချိန်မှာသူတို့စားနေတဲ့ငါးအကောင်ငယ်လေးတွေမှာဘာတွေဖြစ်လာမလဲဆိုတာကိုသိပ္ပံပညာရှင်တွေကစူးစမ်းနေကြတာဖြစ်ပါတယ် Neil Hammerschlag ဟာမိုင်အမီတက္ကသိုလ်ကသုတေသီဖြစ်ပါတယ်
Across the globe many shark populations are declining and so there's this big impetus to try to figure out what
ကဘာတဝမ်းမှာငမန်းကောင်ရီအတွက်ကြာဆင်းနေပါတယ်ဒီလိုကြာဆင်းလာတဲ့အတွက်ဂေယစနစ်မှာရောဘလို့ကျိုးဆက်တွေဖြစ်လာနေသလဲဆိုတာကိုသိနိုင်မှုကျိုးပန်းနေတဲ့တွန်းအားတစ်ခုလည်းရှိနေပါတယ
် Neil Hammerschlag နဲ့သူတေသီတွေဟာပင်လယ်ရောက်မှာရှိတဲ့ကြောက်တန်းကြီးနှစ်ခုကငါးအုပ်တစ်ခုကိုလေ့လာခဲ့ကြတာဖြစ်ပါတယ
် One of the systems the Rowley shoals are protected from fishing and have healthy sharks
the Rowley ပင်လယ်ရေတိမ်ပိုင်းကိုတော့ငါးဖက်လို့မရအောင်အကောက်ွယ်ပေးထားတဲ့အတွက်ငမန်းကောင်ရီတော်တော်များများရှိပါတယ်ဒါနဲ့ဆန့်ကျင်ဘက်ကတော့ Scott ကြောက်တန်းနေမှာငါးဖက်ဝင်ပေးထားတဲ့အတွက်ငမန်းကောင်ရီကတိတ်မရှိပဲနဲနေပါတယ
်ဒါပြင်သူတွေဒီတွေနောက်ထပ်တွေ့ရှိတာတခုကတော့ငမန်းတွေမရှိတဲ့ကြောက်တန်းတွေကငါးတွေရဲ့မျက်လုံးနဲ့အမိတွေဟာသေးငယ်နေကြတာပါအဲ့လိုဘာကြောင့်ဖြစ်ရသလဲဆိုတော့အဲ့ငါးတွေဟာအစားခံအမကိုတိတ်ပြီးတော့မစိုးရင်ရတာကြောင့်ဖြစ်နိုင်တယ်လို့Neil Hammerschlag ကပြောပါတယ
် Having large eyes and having large fins come at a cost energetically you know
မျက်လုံးနဲ့စူးအောင်ကြီးကြီးမားမားရှိခြင်းအပြင်ဒီတွင်လည်းအားပိုဆိုင်ရတဲ့အကျိုးဆက်တွေရှိပါတယ်မျက်လုံးကြီးကြီးရှိဖို့အတွက်အုံနောက်စွာပိုရှိဖို့လိုပါတယ်ဒါကြောင့်လဲငမန်းလိုအသားစားငါးတွေမရှိတဲ့အခါကို့မှာရှိအားတွေအကုန်လုံးကိုဖြုံးတိပစ်စရာမလိုသလိုမျက်စိကြီးဖို့မလိုပဲမြို့ပွားဖို့နဲ့အစာကျွေးဖို့ကိစ္စလိုတခြားကိစ္စတွေမှာလည်းအာရုံစိုက်နိုင်ပါတယ်
သူတွေတီတွေကတော့ဒါဟာငါးအလွန်ကြုံဖန်းခြင်းနဲ့အသားစားတဲ့အသားရဲ့တရိတ်ဆန်တွေဆုံရှုံခြင်းကြောင့်ကမ္ဘာကေယစနစ်တွေအပေါ်ရိုက်ခတ်လာနေတဲ့မြင်နိုင်တဲ့အပြောင်းလဲတွေကတစ်ခုသာဖြစ်တယ်ဆိုပြီးတော့စိုးရိမ်နေကြပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတော့တာပါအခုတော့အနုပညာဆိုင်ရာသတင်းဆောင်မဖက်ဆက်ပါမယ်အာဖဂန်နစ္စတန်နိုင်ငံရဲ့အနုပညာနဲ့ပြည်သူကပညာတွေဟာတစ်ချိန်လုံးကတော့အာရှတိုက်ရဲ့ဂုံယူစရာလက်ရာတွေဖြစ်ခဲ့ပါတယ်။ဆဲစုနှစ်လေးခုကြာစစ်ပွဲရဲ့တံတွေကိုခံပြီးချိန်မှာတော့နိုင်ငံရဲ့ရိုးရာလက်မှုပညာရက်တွေဟာပျောက်ကွယ်လို့နေအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီအတွက်ပရတင်အခြေစိုက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ Turquoise Mountain စိမ့်ပြာရောင်တောင်တန်းလိုနာမည်ရတဲ့အဖွဲ့တစ်ခုဟာမြို့တော်ကဘူးလ်မှာရှိတဲ့ Murad Khanikor အနုပညာရပ်ကွက်ကလေးမှာအာဖဂန်ရဲ့အမွေအနှစ်တွေကိုပြန်လည်ဖွံ့ဖြိုးလာစေဖို့အကူအညီပေးနေပါတယ်။ဒီအကြောင်း VOA သတင်းထောက်မူနာဇာရှာဒီရဲ့တရင်ကိုအခြေခံပြီးတော့ကိုဝင်းခမောင်ကပြောပြထားပါတယ
်ကဘူးမျိုးကမူရတ်ခန်ဒီရက်ကွက်လေးစီကိုရောက်သွားတာနဲ့တခြားနေရာတွေနဲ့မတူပဲအမြင်အနံ့နဲ့အတန်တွေကိုခံစားထိတွေ့ရမှာဖြစ်ပါတယ်ဗဘဲပေါ်မှာပစိန်လုံနေတဲ့မြင်ကွင်းရိုးရအိုးတွေနဲ့ချက်ထားတဲ့သိုးသားဟင်းတစ်ခွက်ရဲ့အနံ့နဲ့မြေအိုးလုတ်သူရဲ့လဲနေတဲ့မြေစည်းတွေစတဲ့ဖြစ်ဖြစ်ပါတယ်အိုးထင်းတဲ့အဗဒူကသူ့လုပ်ငန်းအကြောင်းကိုအခုလိုပြောပြပါတယ်
all material natural from installed
ဒီမှာသုံးနာရီပစ္စည်းတွေအားလုံးကသဘာဝအတိုင်းပါပဲဒီအနုပညာက1000သတန်းရှိပါတယ
်အာဖဂန်မျိုးတော်ကတခြားနေရာတွေလိုပဲရေရှည်စစ်ပွဲရဲ့တံတွေကိုမူရတ်ခါနီရက်ကွက်ကလည်းခံခဲ့ရတာပါအထူးကိပစ္စည်းတွေစည်ရဲမွဲတေမှုတံတွေနဲ့အုတ်ကြိုးပဲ့တွေကြားမှာကွဲပြောက်ခံနေဖြစ်ခဲ့ပေမဲ့မူရတ်ခါနီဟာတမိုင်းဝင်ဈေးနဲ့လူနေတဲ့နေရာအဖြစ်ဆက်လက်ရှင်သန်နေဆဲပါဒါပေမဲ့လည်းကမ္ဘာအထိမ်းအမှတ်အဆောက်အအုံများရန်ပုံငွေအဖွဲ့ရဲ့ကွဲပြောက်ွယ်တော့မဲ့နေရာများစောင့်ကြည့်စည်းရင်းနဲ့မှပါဝင်နေပါတယ်။ဒါကြောင့်ဗြိတိန်အခြေစိုက်အထောက်ပံ့ပေးအဖွဲ့တစ်ခုဖြစ်တဲ့ Turquoise Mountain စိမ့်ပြာရောင်တောင်တန်းအဖွဲ့ဟာမူရတ်ခါနီရက်ကွက်ပြန်လည်ထိန်းသိမ်းရေးနဲ့တည်ဆောက်ရေးလုပ်ငန်းတွေကို2016ခုနှစ်ကတည်းကစတင်အကောင့်ထည့်ဖော်ခဲ့တာဖြစ်ပြီးတချိန်ကရှင်သန်ခဲ့တဲ့လက်မှုပညာလုပ်ငန်းတွေကိုကယ်တင်နိုင်ဖို့အတွက်ကြိုးစားနေပါတယ်။ဒီအဖွဲ့ရဲ့အာဖဂန်နစ္စတန်ဆိုင်ရာဒုညွန်ကြားရေးမှူးနာတာလီဖဲလ်ဘတ်ကအခုလိုပြောပါတယ်။
So one of the goals of Turquoise Mountain in Afghanistan is
ပြည်တွင်းကလက်မှုပညာတွေစီးပွားရေးလုပ်ငန်းတွေနဲ့ချိတ်ဆက်ပြီးတော့သူတို့ကိုနည်းပညာပိုင်းဆိုင်ရာလှေ့ကျင့်မှုတွေနဲ့လုပ်ငန်းပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးမှုတွေပေးပါတယ်။လုပ်ငန်းကိုလူသိများလာအောင်ကြိုညာတဲ့အပိုင်းတွေမှာမြင့်တင်ပေးပြီးတော့နိုင်ငံတကာကဒီဇိုင်းပညာရှင်တွေနောက်ကမ္ဘာကျော် brand တွေနဲ့ချိတ်ဆက်ပေးပြီးပြည်ပကဝယ်လိုအားတွေကိုဖြစ်မြောက်အောင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။
စိမ့်ပြရောင်တောင်တန်းအဖွဲ့ဟာရိုးရာအမှုပညာရက်တွေကအမှုပညာတဲ့450လောက်ကိုလေ့ကျင့်ပေးခဲ့ပြီးကပူးမြို့မှာရှိတဲ့သမိုင်းဝင်အဆောက်အုံနဲ့ရက်ကွက်ထဲကအဆောက်အုံတွေကိုပြန်လည်ပြုပြင်မိုးမှန်ပေးခဲ့ပြီးဖြစ်ပါတယ်။ဒီအဖွဲ့ဟာအာဖဂန်ရဲ့အမှုပညာနဲ့ဘိတုကာဆိုင်ရာပထမအဦးဆုံးကျောင်းကိုလည်းဖွဲ့စည်းပေးခဲ့တာဖြစ်ပြီးပြည်တွင်းလက်ရာတွေကိုနိုင်ငံတကာမှပြတာတဲ့ပြပွဲတွေလည်းစီစဉ်ပေးခဲ့တာပါ။ဒေတာရင်းလက်မှုပညာတွေရဲ့လက်ရာတွေကိုနိုင်ငံတကာမှကူညီရောင်းချပေးခဲ့တာတန်ဖိုးစုစုပေါင်းအမေရိကန်ဒေါ်လာ5သန်းကျော်သွားပြီဖြစ်ပါတယ်။ဗရင်ပညာရှင်တူဖြစ်တဲ့ဆုနာကအခုလိုပြောပါတယ်
။ Second year of the Jewelry Department
ကျမဗရင်ပညာရဲ့ဌာနမှာဒုတိယနှစ်ကျောင်းသူပါ။ကျမတို့ကတက်မန်လက်ရာဒီဇိုင်းတွေကိုလုပ်ပေးရပါတယ်။ပထမဆာမျက်နှာပေါ်မှာဒီဇိုင်းကိုချဆွဲပြီးတော့မှနောက်တစ်ဆင့်ဒီဇိုင်းအတိုင်းတက်တူနဲ့ကြောက်တွေကိုတွဲဆက်ပါတယ်
။အာဖဂန်နိုင်ငံရဲ့လက်နဲ့ရက်တဲ့ကော်စောတွေဟာလည်းနာမည်ကြီးရာကြောင်းရာစုနှစ်အဆက်ဆက်မျိုးဆက်တစ်ခုပြီးတစ်ခုလက်ဆင့်ကမ်းတည်ဆောင်တဲ့အမွေအနှစ်တစ်ခုလည်းဖြစ်ပါတယ်။ဒီအတွက်တော့စိမ့်ပြရောင်တောင်တန်းအဖွဲ့ဟာနိုင်ငံမြောက်ပိုင်းကကော်စောရက်တဲ့အမျိုးသမီးယာပေါင်းများစွာရဲ့လုပ်ငန်းငွေအခြေအနေနဲ့မိသားစုဝင်ငွေကိုအထောက်အပံ့ဖြစ်စေမဲ့ဝင်ငွေရဖို့အတွက်နိုင်ငံတကာဝယ်လိုအားတွေနဲ့ချိတ်ဆက်ရင်းကူညီပေးနေတာဖြစ်ပါတယ်။ဥရခာနီရက်ကွက်အတွက်အကူအညီပေးတဲ့ဒီအဖွဲ့အစည်းကိုတော့အာဖဂန်အမေရိကန်ကနေဒါအိန္ဒိယနဲ့တခြားနိုင်ငံပေါင်းများစွာကငွေကြေးထောက်ပံ့ပေးတာပါပဲ။အခုလိုစီမံကိန်းကိုအားပေးသူတွေကတော့အာဖဂန်နစ္စတန်ရဲ့ရိုးရာလက်ရာတွေကိုထိန်းသိမ်းခြင်းနဲ့ပြန်လည်တည်ဆောက်ခြင်းဟာစစ်တမ်းခံနေရတဲ့နိုင်ငံအတွက်ငြိမ်းချမ်းရေးတစ်မျှအရေးကြီးကြောင်းပြောဆိုနေကြကြောင်းပါခင်ဗျာ။
ကိုဝင်ခမောင်းတင်ပြတော်ရပါရှင်။ကျမတို့ VOA ကနောက်နှစ်နာရီကြာမှထုတ်လွှင့်မယ့်အညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရည်ရွယ်ချက်ဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများသတင်းပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာပါ။ပထမပိုင်းနိုင်ဝဲမှာလိုင်းလမီတာ190လိုင်းဒိုမီတာ39တို့အပြင်လိုင်းဒိုမီတာ25 30နဲ့တို့မှာတော့အစီအစဉ်အစအဆုံးကိုဖန်ယူနားဆင်နိုင်ပါတယ်ရှင်။ခုတော့ကြန့်ရှိနေတဲ့အချင်းတွင်တဲ့အချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါအောင
်။ထိုင်းနိုင်ငံတွင်ခိုးလုံနေကြရတဲ့မြန်မာဒုက္ခသည်တွေဟာအခြေခံလူ့အခွင့်အရေးတွေတောင်မရဘူးလို့မြန်မာဆန်ရကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တဲ့အပေါ်ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ကန့်ကွက်လိုက်ပါတယ်။ဒီပြောဆိုချက်ဟာမျှတမှန်ကန်မှုမရှိဘူးလို့လည်းပြောဆိုလိုက်တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကဆီးရီးယားပြည်သူစစ်တွေအပေါ်တူရကီရဲ့ထိုးစစ်အတွင်မနေ့စနေနေ့တရက်ထဲမှာတင်တူရကီစစ်သား9ဦးကြာဆုံးခဲ့ရတယ်လို့စစ်တပ်ကပြောပါတယ်။ Syria နိုင်ငံ Afrin ဒေသရင်းမှာတူရကီစစ်သားတွေရဲ့တင်ကားတိုက်ခိုက်ခံရတာကြောင့် 5 ဦးကြာဆုံးခဲ့ပြီးမနေ့စနေနေ့အစောပိုင်းမှာသေဆုံးခဲ့တဲ့စစ်သား2ဦးထဲက2ဦးကတော့တိုက်ခိုက်ခံရတဲ့တင်ကားအနီးသေဆုံးတာဖြစ်ပြီးနောက်2ဦးကတော့နေဆက်မှာကြာဆုံးခဲ့တာဖြစ်ပါတယ်။ Syria နိုင်ငံကသဘုံနေထိန်းချုပ်ထားတဲ့ဆာရကတ်မြို့နားမှာရုရှားစစ်လေယာဉ်တစ်စင်းစနေနေ့ကပစ်ချခံလိုက်ရပြီးလေယာဉ်မှူးကလေဒီနဲ့ခုံပြီးမြေပြင်ရောက်သွားတဲ့အချိန်မှာသဘုံတွေကတပ်ပစ်လိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြည်တွင်းအခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလည်းဒီအဖြစ်အပျက်ကိုအတည်ပြုခဲ့ပြီးရုရှားစစ်လေယာဉ်မှူးဟာရုရှားလောက် Su-25 ဂျက်လေယာဉ်ကိုမောင်းနှင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။လေယာဉ်ကိုကြီးစံထိမှန်ခဲ့ချိန်မှာလေယာဉ်မှူးကလေယာဉ်တဲကနေခုံထွက်ပြီးခလုတ်ကိုနှိပ်ပြီးအပြင်ကိုလေဒီနဲ့ဆင်းခဲ့တာဖြစ်ပါတယ်။လေရင်မှူးကသူ့ကိုဖမ်းဖို့လာတဲ့သဘုံတွေကိုတနက်နဲ့ပြစ်ခတ်ခဲ့ပါသေးတယ်
။တရင်အချင်းချက်ကမှတင်ငင်ထိုက်ကကြေညာပေးခဲ့တော့ပါဒီညနေအတွက်စီစဉ်ထုတ်လို့ရင်မှုကမဆုမွန်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အတန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလာမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.
Thank you.